ဆီးရီးယားနိုင်ငံမြို့တော်ဒမတ်စကတ်စ်အနီးမှာရုရှားကဆီးရီးယားတပ်ဖွဲ့တွေအပေါ်မှာလေကြောင်းတိုက်ခိုက်မှုတွေလှုပ်ဆောင်နေရကနေအရက်သားတွေစစ်ရှောင်ထွက်ပြေးနိုင်ဖို့အတွက်9နာရီကြာလူသားချင်းစာနာမှုဆိုင်ရာနေစဉ်ခေတ္တအပြစ်ခတ်ရစေးအမိန်ကိုရုရှားသမ္မတဗလာဒီမီယာပူတင်ကတင်းလာနေမှာပဲထုတ်ပြန်လိုက်ပါတယ်။ဒီအမိန်ဟာအင်္ဂါနေ့မှာစတင်မှာဖြစ်ပြီးဒေသဆန်လွန်ချင်းမနဲ့9နာရီကနေနေ့လယ်2နာရီအတွင်းရုရှားကအပြစ်ခတ်မလုပ်ဘဲဆိုင်းငံ့ထားမှာဖြစ်ကြောင်းရုရှားကာကွယ်ဝင်ကြီးဆာဂီရှိုယူကပြောပါတယ်။ဒါဟာအရက်သားတွေထိခိုက်တေးကျမှုမရှိအောင်ရှောင်ရှားနိုင်ဖို့ဖြစ်ကြောင်းလည်းပြောပါတယ်။ဒါပြင်လူသားချင်းစာနာမှုဆိုင်ရာလမ်းကြောင်းကိုဖန်တီးပစ်လိုက်တာမို့အရက်သားတွေဒီမျိုးကနေထွက်ခွာသွားနိုင်မှာဖြစ်ကြောင်းနဲ့အရက်သားတွေဘယ်လမ်းကြောင်းကသွားနိုင်လဲဆိုတဲ့အချက်လက်တိကျဖော်ပြထားတဲ့စာရွက်တွေကိုစီးရီးယားအာဏာပိုင်တွေကဖြန့်ဝေပေးနေတယ်လို့လည်းပြောပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီကစီးရီးယားမှာရေပောင်း30အပြစ်ရရေးစတင်မှုတခဲနဲ့တောင်းဆိုချက်ထုတ်ပြန်ခဲ့ပြီးနှစ်ရက်အကြာအပြစ်ခတ်ရရေးပြက်ပြားတော့မယ်အချိန်နှင်းမှာပဲသမ္မတပူတင်ရဲ့အမိန့်ထွက်လာတာပါ။ဒမတ်စကတ်စင်ကြေပုံအရှိဂိုဒါအရက်မှာလေကြောင်းတိုက်ခိုက်မှုတွေဘုံခွဲတိုက်ခိုက်မှုတွေနဲ့တိုက်ပွဲတွေဆက်ဖြစ်ပွားနေပြီးတင်းလာနေမှာပဲလူပေါင်း30ကျော်သေဆုံးခဲ့ရတယ်လို့တက်ကြွလှုပ်ရှားသူတွေကပြောပါတယ်။